ရှင်များခင်ဗျာမွန်ပြည်နယ်မော်လမြိုင်မြို့နယ်ချောင်းစုံမြို့ကြားကတန်လွင်မြို့ကုတရာကိုအမျိုးသားကောင်းဆောင်ဗိုလ်ချုပ်အောင်ဆန်းကိုဂုဏ်ပြုပြီးအမိပေးဖို့လွတ်တော်အားဆုံးဖြတ်လိုက်တဲ့အပေါ်မှာဒေသခံတိုင်းရင်းသားတွေချမ်းမှမကျေမနပ်ကန့်ကွက်တဲ့နေဖတ်ပေါ်နေပါတယ်လွတ်တော်ရဲ့ဆုံးဖြတ်ချက်ဟာတိုင်းရင်းသားတွေရဲ့ဆန္ဒတွေကိုအလေးမထားကြရဲဆိုပြီးတော့လေအင်တာနက်လူမှုကွန်ရက်တွေပေါ်မှာပါအကြီးအကျယ်ဝေဖန်စရာဖြစ်နေရတဲ့ကိစ္စနဲ့ပတ်သက်လို့ဆွေးနွေးဖို့စီစဉ်ထားပါတယ်။ဒါမှမဟုတ်လည်းဘသူမှန်းနဲ့ဘသူမားရဲ့ဆိုတာကိုကျွန်တော်တို့ဆုံးဖြတ်ဖို့မဟုတ်ဘူးဆိုတာကိုလည်းကြိုတင်ပြီးတော့အတိပေးချင်ပါတယ်။ဒီလိုအခြေအနေမျိုးတွေကိုရှောင်နိုင်မှုပြဿနာကိုဘယ်လိုပြေလည်အောင်ဖြေရှင်းကောင်းမလဲဆိုတာကိုပဲကျွန်တော်တို့ဟိုဆွေးနွေးဖို့အဓိကရည်ရွယ်ထားပါတယ်။အဲ့တော့အခုအရင်ဆုံးကျွန်တော်တို့ဆွေးနွေးပွဲကိုပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တချို့လည်းရောက်နေပါပြီ။ဟိုဒီပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေရဲ့သဘောထားကိုနားမထောင်ခင်မှာတော့အရင်ဆုံးကျွန်တော်တို့ဒီမွန်ပြည်နယ်ထဲကပဲဒေသခံပုဂ္ဂိုလ်တူရဲ့အတန်ကိုနားထောင်ကြည့်အောင်မသူကတော့ဒီမွန်ပြည်နယ်ပို့စာပြင်ချင်းမှုဟိုအတင်းဥက္ကဋ္ဌဥခွန်ရွှေတန်းဥခွန်ရွှေတင်းရဲ့အတာဖာဖြစ်ပါတယ
်ကျွန်တော်တို့ကဘူကျော်အောင်ဆန်းအကြီးကိုမကြိုက်တာလည်းမဟုတ်ပါဘူးဘူကျော်အောင်ဆန်းကိုမလေးစားတာလည်းမဟုတ်ပါဘူးတကယ်ကိုဒီထဲကညစ်တကလေးစားပါတယ်ဒါပေမဲ့ကျင်းမိသားတစ်ခုနာမည်တစ်ခုနှဲ့ပြီးသားနှကူနှဲ့ပြီးသားနာမည်တစ်ခုတန်လွင်တရားချောင်းစုံဆိုတဲ့နာမည်ကိုပယ်ဖြတ်ပြီးတော့ဘူကျော်အောင်ဆန်းတရားတို့အော်ပြောင်းလဲပြီးတော့တက်ဖြစ်တာကိုကြတော့မသိကြောက်ဘူးလို့လည်းယူဆတယ်ဒီလိုဖြစ်အောင်လုပ်သွားတာကိုလည်းသိကြောက်တဲ့လုံမဟုတ်ဘူးလို့ကျွန်တော်တို့ကယူဆတာတော့ပေါ့အဖက်ကတော့ပြောမှာပေါ့တော့ဒီတရားနဲ့ဒီတစ်ခုကိုတိုင်းရင်းသားတွေကသဘောထားမကြည့်နိုင်ဘူးလားဆိုတော့ဒါပေမဲ့ကျွန်တော်တို့ပြန်ရှိပြန်တော့လေကျွန်တော်တို့ဒေသမှာယူဆောက်တဲ့တရားကျွန်တော်တို့ဒေသကလူတွေရဲ့ဆန္ဒမပါဘူးနဲ့စုပြောင်းတာကြတော့ဘယ်လိုယူဆမလဲပေါ့အဲ့လိုမျိုးတွေမြင်လာတဲ့အနေထားရှိတယ်ပေါ့နော်ဒါသူ့အတူငြိမ်နေတဲ့ကံရည်တင်ကိုဂဲလုံးနဲ့ပြစ်တော့ဆုတ်လိုက်တယ်လို့ပဲဖြစ်သွားတယ်။အဲ့လိုမျိုးဖြစ်သွားတယ်။ဖက်ဒရယ်ပြည်ထောင်စုကြီးကိုစစ်တော့မတီထောင်ရသေးဘူးပေါ့။တီထောင်ဖို့လုံမနေချင်နေပြီမှပဲ။ဒီနာမည်လေးတစ်ခုတော့မှကျွန်တော်တို့ကိုအခွင့်အရေးမပေးနိုင်ဘူးလား။အဲဒီလိုတိုင်းရင်းသားဘက်ကအဲ့လိုအမြင်နေရှိလာတာပေါ့နော်။ဒီလိုအမြင်ရှိလာတဲ့အခါကျတော့NLD ပါတီနဲ့ဒီကျွန်တော်တို့တိုင်းရင်းသားတွေကြားထဲမှာအဲ့ကြောင့်စတင်တဲ့အနေအထားတွေဖြစ်လာတာပေါ့နော်။ဒါ NLD ရဲ့လည်းပြောရမယ်ဆိုရင်ဒါပြောင်းလဲမယ်ဆိုတဲ့ဆောင်ပုံးနဲ့ပြည်သူပြည်အားလုံးကထောက်ခံမယ်ပြီးခဲ့ကြလို့သွတ်တော်တွေဒီထက်မှာအများစုနဲ့အနိုင်ရရှိခဲ့တဲ့ပါတီပဲလေအဲတော့ဒီပြည်သူတွေကမျှော်လင့်ချက်တကြီးနဲ့ပေါ့နော်ဒီပါတီနိုင်အောင်ဒီပါတီအစိုးရဖြစ်အောင်တင်ပေးခဲ့တယ်ဒါပေမဲ့အခုပြည်သူတွေရဲ့အတန်ကိုပြည်သူရှုတယ်ပြည်သူတွေရဲ့ဆန္ဒကိုပြစ်ပယ်တဲ့သဘောမျိုးဖြစ်လာတော့အဲ့ဒီအခါကျတော့တိုင်းရင်းသားတွေရဲ့အစိတ်ထဲမှာတော့ဒီနာမည်လေးတစ်ခုတောင်မှကိုလုတ်ကျင်ရလုတ်ရဆိုတဲ့သဘောမျိုးကျွန်တော်တို့တိုင်းရင်းသားတွေကိုအခွင့်အရေးမပေးနိုင်နဲ့ဆိုရင်ဖက်ဒရယ်ပြည်ထောင်စုကြီးတည်ထောင်မယ်ဆိုတာပုံတော့အလံဝေးနေလို့ကျွန်တော်တို့ဘက်ကအမြင်နဲ့ရှိလာတာပေါ့နော
်ဟုတ်ဒါကတော့ဒီမွန်ပြည်နယ်ပို့စာပေးနဲ့ရင်ချင်းမှုအသိဥက္ကဋ္ဌဥခွန်ရွှေသိန်းရဲ့တာဆိုင်နဲ့ပြောထားတာပါနောက်ထပ်ကျွန်တော်တို့ဒီ email facebook တွေကနေပြောထားတဲ့စာတချို့စာရဲ့တော်တော်များပါတယ်ဒီထက်တချို့တော့အရင်ဥဆုံးကောင်းလုပ်ပြီးဖော်ပြချင်ပါတယ်ကျွန်တော်ကဘလူးကျွန်းမူးလုံရွာကထက်အောင်ပါတဲ့တရားမြေပေးကိစ္စအခု NLD ကလွှတ်တော်ကိုအသုံးချပြီးပို့ချအနိုင်ယူရကြထင်းသားပါပဲဒေသခံမွန်တိုင်းတိုင်းမှာအပြစ်မရှိပါဘူးဆိုပြီးဆိုတော့ရေးပါတယ်နောက်တစ်ယောက်ကတော့ကြော်ထွေးဆိုတဲ့ account page မှာ facebook ကနေပြောထားတာတော့အရေးကြီးတဲ့ကိစ္စတွေနိုင်ငံမှာဥပဒေပြုရမှာဖြစ်ရမှာအများကြီးပါဒါတွေမလုံးနိုင်မဲနဲ့မိမိနာမည်လိုချင်တာတခုနဲ့ငွေကုန်ကြခံပြီးလွတ်တော်မှာမဆုံးဖြတ်တင်မှုထင်ပါရဲ့တဲ့အခုလွတ်တော်ဆုံးဖြတ်ချက်ကအင်အားကြီးပါအင်အားနည်းသူပေါ့အနိုင်ကျင့်နေတာပေါ်လွင်ပါတယ်ဆိုပြီးတော့သူကရေးပါတယ်ဆိုတော့ဒီဟိုအခုကတော့ဒီမွန်တန်းရင်သားတွေမကောက်ပါတခြားတန်းရင်သားဟိုအင်အားစုတွေကပါဒီစီစဉ်ကိုမကြိုက်တဲ့သဘောထားတွေလည်းဟိုကြားတာတွေရှိနေပါတယ်နောက်အထူးသဖြင့်တော့ဒီလွတ်တော်ရဲ့အရှင်ဟောသုံးပြီးဟိုလှုပ်သွားတယ်ဆိုပြီးတော့လည်းပြောရရင်စုစမ်းနေကြားနေရပါတယ်ဒါနဲ့ပတ်သက်လို့ကျွန်တော်ဒီဟိုပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေရဲ့တူးဖြစ်တဲ့ဒီပြည်သူလွတ်တော်ကိုယ်စားလှယ်ဦးတင်ကိုကိုဦးရဲ့သဘောထားကိုမေးချင်ပါတယ်ဆိုတော့လွတ်တော်အနေနဲ့ဒီလိုမျိုးဟိုပေါ်လီဟိုမချင်မနှက်ဖြစ်လာနိုင်တဲ့အနေအထားတွေကိုစောစောပိုင်းမှာထည့်သွင်းစဉ်းစားမျိုးစာမျိုးမရှိခဲ့ဘူးလားခင်ဗျာ
စကြေကဟိုဒေသကလေစကြေကအမှန်တော့ပြောင်းစုသွားလို့ဒီပြောင်းစုပြောင်းစုဝန်ကြီးကသူကသူသွားလို့ရေးကနေပြီးတော့နာမည်ပေးရခင်ဗျနာမည်ပေးတဲ့အပေါ်မှာဒါမကြည့်နေဘူးဆိုပြီးတော့ထွက်လာတာပေါ့နော်ဆိုတဲ့အခါကျတော့ဒီဥစ္စာဟိုဒီလိုနာမည်ပေးတဲ့ဟာတခုကဘယ်တော့ကဟိုဒီလိုအောက်ကရွေးချယ်တာရှိလို့လေသူ့ဟာသူတက်ဆိုင်ရာဝန်ကြီးဌာနကပဲပြီးသွားတဲ့ကိစ္စတွေလေဆိုတော့ဒီဥစ္စာကိုဒီလိုပြောခွင့်ရတာကိုပဲဒါကပထမဆုံးအခွင့်အရေးလို့ဒါကဒီလိုပဲကျွန်တော်တို့မြင်တယ်
โอเคจีซูว่าจันนโอนอกจากจันนโอเมริกันพี่เราซูว่าโอ้ตอนฟังเนี่ยเปเปอร์ทาร์เรตฮาร์ดคูลเลยจันนโอพูดภาษาญี่ปุ่นมาเลยมองทัศน์ละอเมริกันพี่เราซูว่าเปเปอร์จีนันนั่นไม่ได้พี่ก็จะรับว่าเปเปอร์ดูกามาเลยมันกันกว่าก็จะบอก ยี่จีคุณเจเล่มาพิโอเกจ้าบ่าวอากูมอลเมียนช่องส่งตันลุยมีกูดราอามีโกอังสันดราลูอามีปีเดียข้าจามาที่ต่างกันมุนมิโอรีเอ็กังกวดตันดีปอลาราฮาอสุยาเยอานเจมฮอดโลลุตโตเย่มาอยู่ในส่งเพื่อเจเล่มาฮอบ่าวอดีกาอานเจเอชิดูริการ์โรตันดานเนลุมิโอเย่ของส่งอามีคันทาดูริเอ็กลูดูโกอสาทูจูเร่คารอมีนังเงี้ยมีทูยูโลเร่อปอซานังเงี้ยสิดาดูจ้าเบลูยูซามิบาร์เร่
โอเคถ้าเราจะนั่งรู้เมื่อกี้พี่เราสู้ว่ามองทัศน์หน้าปีเสาร์คุณยังไม่เอาพับยาปีกันแล้ววะจะนั่งกูจะขอเราจะนั่งรู้โอ้ยี่โน่ดีทราสิมันงี้มาเลยโอ้ป่าวเงี้ยบุเรยี่สัวเลยถ้าเกิดทราสารุปสูตรถึงเงี้ยบุเรดีพี่ดูลูกตัวกูจะเลยเอาในล่ามเอาเลยปีจะมาเลยกูจะเชื่อว่าเราพิจารณาดีโอ้แต่ในนั้นเป็นการแก้สัตว์ที่โบราณมีอยู่พิจารณาไปเลยในล่ามเอาเลยโบราณไปลุชิวาเลยเมีย
โอเคครับเนี่ยที่เมื่อเนี่ยนี่ท้าบอกจ้ะจะน้องนี่เนี่ยก็ที่ดานนั่นเองกูที่ลงอะไรตัวอย่างอะไรก็ตั้งแต่ท้าช่างอยู่สูบิโดนั่นไม่เป็นกิจวัตรอะกูมาเว้ชั้นเล็งเงี้ยเก้ากางเงี้ยอีลงอะไรเป็นบริลล่าคนยันนี่มาเว้ ผมจะอ่านจดหมายไม่ไหมสุบิโรไอ้ลูกจังจ้าล่ะลูกที่เกิดจากในประเทศบิโรที่มองดีได้กันเลยเว้ยนี่ก็ตัวนี้เนี่ยชนะมาชีเดียวเจ้าชิบบอลละกันวะจะน้องนี่เนี่ยจะน้องดีได้ชนะมาชีบุษย์อย่างจะน้องชนะอะไรที่ตัวนี้จะทัดเดียวกันเนี่ย
โอเคว่าอุลามะเจสุว่าสุราดีเมื่อกี้นั่นแหละตัวเรียกตัวว่าตัวมีอะไรโอ้แต่ในนั้นเนี่ยสนาอุลิลูชิวายาวเดลูกตัวเชียงวันโต้เนี่ยสุเรตัวเราไม่รู้ยี่วยาพี่น่ะแม่ที่มาเลยสุราจันโอเป็นในส่วนนี้แม่ตัวนี้สักเสียอุสิจูอามีนั่นชินีไปเลยเสียอุสิจูอามีที่นี่ยามาพอเลยกูตัวเพื่อการเลยโอ้พี่น่ะจะรักเราโอ้ทั้งเลี้ยวเลี้ยวเสียงยาเราดีโอ้แต่เสียงตาวันชีเอลูยาโอ้กูโอ้เสียงสูบเชียงวันชีเอลูพี่ว่าตัวเองโอ้ที่ชื่อ
တဲ့ဟာဒီအကုန်လုံးကဒီအာနာရှင်စနစ်မှာဟိုစကိုင်းတပီလုံးကိုပေါ့နော်ဥမာဘုရားမကြီးတန်းရွှေဦးဆောင်တဲ့ဒီဆရာနာရှင်အစိုးရဖြစ်မှာဆိုရင်ပို့ပြီးတော့ထင်ရှားပါတယ်စကိုင်းတပီလုံးကိုမဟာဗမာဒီမျိုးကြီးဝါဒရှင်းသုံးတယ်အဲ့တော့အဲ့ဒီချိန်မှာကိုရတော်ကပြောသလိုပေါ့ဟိုနာမည်ပြကြတယ်အကုန်လုံးပါတယ်ဥမာတစ်ချက်ကြီးလဲလို့နေရာမျိုးမှာလဲအဲ့ရဝတီမြို့ကူကားကိုဗလာမင်းထင်တကားဆူကြီးပါညာလိုက်လုပ်တယ်မှန်ပါတယ်ရှေ့ပိုင်းကာလမှာတော့အာနာရှင်လက်အောက်မှာဆိုတော့ပြည်သူတွေကဘာမှပြောနိုင်ဆိုနိုင်ခွင့်မရှိပါဘူးဒါပေမဲ့အခုဒီ NLD အစိုးရတက်လာတဲ့ခါကျတော့ Federal ပြည်ထောင်စုကိုတည်ဆောက်မယ်ငြိမ်းချမ်းရေးတွေလုပ်နေတယ်ဆိုတော့တိုင်းပြည်တွေကိုအလေးထားမယ်ဖွဲ့စည်းပုံကိုလည်းသဘောမကျဘူးအဲဒီလိုမျိုးပြောနေတဲ့အခြေအနေအောက်မှာဆိုရင်တော့ဟိုတိုင်းပြည်တွေရဲ့ဟိုသဘောထားကိုတော့ယူသိနေတာပေါ့နော်ယူသိနေတော့အခုဒီပြဿနာပေါ်တာကိုလည်းတော့ကအဲကျွန်တော်တို့ဒီဟာတယောက်ပြောသွားပြီးပြီဆောက်လို့ရတဲ့တယောက်ကအဲ့ဒါဘာလဲဆိုတော့ငွေကတော့နာမည်ကမှတ်ထားပြီးသားအဲဒါပေမဲ့ခမည်းကြီးလောက်ကြားတဲ့ခါကျတော့မှအကြောင်းကြားလာတယ်ဒီလိုမျိုးဒီလိုဆန်တရားလို့နာမည်မှဲ့မယ်ဆိုတာအဲအဲ့လိုအခြေအနေမျိုးမှာကျွန်တော်နားလည်ကြတော့ဖြစ်စဉ်အရဆိုရင်တော့အဲ့ဒီအချိန်မှာတိုင်းသားတွေကအမွန်ဒီလေကပေါ့နော်တိုင်းသားတွေကဒီဟာကိုဟိုသူတို့တွေကလည်းနာမည်ပေးတဲ့ကိစ္စကိုပြောချင်ဆိုချင်တဲ့သဘောတွေဖြစ်လာတယ်အဲ့လိုအနေအထားမျိုးဖြစ်လာပြီးဆိုရင် NLD ပါတီအနေနဲ့သူကဘာလို့ပါတီရောကျွန်တော်ဘာလို့ပြောရလဲဆိုတော့ဒီပါတီကပဲဖြစ်တော်နေပါလေအကုန်လုံးကွန်ထရိုးလုပ်ထားတာလေ
ဟုတ်ပါဘ
ူး NLD ပါတီအနေနဲ့ဒီစဉ်းစားပြင်တာကဒီတရားနာမည်ကိုပြည်ပကိစ္စကဘသူကအဆုံးဖြတ်မှာလဲအဲ့တော့အခုလောကြီးမှာတော့ပြည်ပလူတော်ထဲမှာအဆိုးတင်ပြီးတော့မှအဆိုးရကိုတိုက်တွန်းတဲ့သဘောမျိုးသူတို့ကလုပ်လိုက်တယ်လုပ်လိုက်တော့တကယ်တကယ်ပြန်စဉ်းစားကြည့်ရင်ပြည်ပလူတော်ဆိုတာကတိုင်းသားအရေးကိစ္စကအခုကပေါ်ခဲ့ပြီဒါအငြင်းပွားမှုပေါ်ခဲ့ပြီးတော့မှဒီကိစ္စကိုအဆိုးတင်တာဆိုတော့တိုင်းသားအရေးကိစ္စလို့လာမှတ်ယူတယ်ဆိုရင်ပြည်ပလူတော်မှာတင်ပြတဲ့အဆိုးတစ်ခုမဟုတ်ဘူးအဲ့တော့အပြည့်အစုံမှာမတင်ပြဘူးဆိုတော့အမျိုးသားလွတ်တော်မှာတင်ပြမလားဆိုရင်အမျိုးသားလွတ်တော်ဆိုရင်တော့နည်းနည်းလေးတော်ရည်တယ်သူက
ဟိုဘာလဲပြောပြော Facebook ချေကဥပဒေရအမြင်သက်တော်ဆိုတာကလည်းဟိုဘာမှတန်းမီလူလည်းသူရှိပါဘူးဒါပေမဲ့ဘာပဲပြောတိုက်ရပြည်နယ်တွေကနေပြီးတော့မှကိုယ်တိုင်အတူတူရေးကောက်ပြင်မြောက်ပြီးထားတဲ့အနေထားအောက်မှာအတူတူမှာဆုံးဖြတ်တယ်ဆိုရင်တော့လည်းတော်သေးတယ်ဒါပေမဲ့အဲ့ဒါလည်းအရှင်တော့မပြေလောက်ဘူးဒီတဲ့ကိုပိုအရှင်ပြေတာကဒီလိုမျိုးတိုင်းလာရင်လည်းအငင်းပွားမှုဖြစ်ပေါ်လာပြီးဆိုရင်ဒါတိုင်းလာရင်လည်းတက်ဆိုင်တဲ့အရေးကြီးစားလို့နားလေတယ်ဆိုရင်ဒါပြည်နယ်ပေါ့နော်အခုမွန်ပြည်နယ်ရဲ့ချွတ်တော်ကိုလုတ်တိုင်ဝဲပေးလိုက်ဖို့ရှင်းတယ်အဲ့တော့မွန်ပြည်နယ်ချွတ်တော်ကလည်း NLD တွေအများစုဒါလွှတ်မှုထားတာပဲအဲ့ခါကျရင်ကိုကဒီအဆိုပေါ့နော်ဒီလမ်းတွေကိုအဆိုပြည့်ချင်တဲ့ဟာတွေကိုဖြစ်အောင်ကြိုးစားဖို့အဲ့လိုမျိုးဖြစ်ဖြစ်လေလို့ကျွန်တော်ထင်ပါတယ်အခုတော့အဲ့လိုမဟုတ်ပဲနဲ့ဒီလွတ်တော်မှာဒီလွတ်တော်ဆိုတာလူကြီးကိုအခြေပြုပြီးတော့မှဒါတက်တက်ရောက်လာတဲ့ရွေးချယ်ထားတဲ့ဆွတ်တော်တစ်ခုဖြစ်တယ်။အဲဒီလိုလွတ်တော်ကနေပြီးတော့မှဒါသာမင်းသမီးဒီပိုင်းနဲ့လုံလိုက်တဲ့အခါကျတော့တိုင်းသားတွေရဲ့ကျေနပ်မှုကိုရမှာမဟုတ်ဘူး။ဒီကြောင့်မလို့အရှိမပြောရတဲ့အတိုင်းနဲ့မှန်ပါတယ်ဒါဖက်ဒရယ်ပြည်အောင်စုကိုသွားမယ်ဆိုရင်ဒါအရန်ကိုအလားဝေးกว่าလုံးတယ်။ဖက်ဒရယ်ပြည်အောင်စုဆိုတာတိုင်းသားတွေကိုတောင်းနေတဲ့ဥစ္စာကဟိုရကန်တို့အများကြီးရှိတယ်။တစ်ဖက်ကဒီဘက်ကကျတော့ဒါနာမည်လေးတောင်မှဒီလိုတိုင်းသားတွေဆုံးဖြတ်ခွင့်မပြည့်ဘူး။ဘာလို့ဒီလူများစုကပဲဆုံးဖြတ်မယ်ဆိုတဲ့ဟာကကျွန်တော်ထင်တယ်ဒါတင့်တော်မှုမရှိဘူးလို့ထင်ပါတယ်။
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးဝက်တော့ကိုပါဝင်ဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံစံတချို့လည်းအလှည့်ပေးကြပါမယ်အရင်ဆုံးကတော့ကျွန်တော် slime ပွေကုန်းပါ slime ပွေကုန်းရဲ့သဘောထားဆွေးနွေးနိုင်ပါလေခင်ဗျာ
ဟုတ်ကဲ့ဆရာအခုကိစ္စမှာအခင်ချင်းကအင်မတာမှတတိထမဲ့ချိန်ဖြစ်တယ်ဥပမာကျွန်တော် NLD အစိုးရဒီထောင်စုဆူရကနေဒီဥစ္စာကအရင်သူတို့စပြီးတော့မှအကောင့်ထည့်ပေါ်တာဖြစ်တယ်အဲ့တော့ဒီထောင်စုဆူရမှာ NLD ကရွေးကောက်တဲ့ဘာလဲဟိုခန့်ထားတဲ့ဝန်ကြီးတွေကနည်းနည်းတော့အောင်ဆန်းစုကြည်ကိုဖားတယ်လို့လို့ပါလို့လုပ်နေသလားနောက်ပြီးတော့မဖြစ်တဲ့ခါကျတော့NLD ဖြစ်တော်မှဒီရလည်းပဲထပ်ကျူးစားလိုက်တော့ကိုကအပွင့်ပွင့်လုံးဝန်ခံတယ်ဆိုတော့တိုင်းသားတယောက်အနေနဲ့တော့လည်းကောင်း NLD ပါတီဝင်အနေနဲ့တော့လည်းကောင်းအခုကတော့လမ်းကြောင်းတော့မှားနေပြီမှားနေပြီဆိုတော့အချင်းချင်းလိုမျိုးလုပ်ရမယ့်အစကကပြည်သူ့ဖြစ်တော်ကအစိုးရကိုတိုက်တွန်းကြောင်းပြောလိုက်ပြီအဲ့တော့တကယ်လို့ပိုင်ခွင့်ရှိရမှာကတော့ပြည်ထောင်စုအစိုးရကဖြစ်မယ်ဆိုတော့ဒီထောင်စုအစိုးရကအဲ့ဒီဥစ္စာကြတော့ပြဿနာတည်နိုင်တယ်အကောင့်ထဲမဖို့လို့ဘူးဆိုပြီးတော့မှငင်လိုက်ရင်တော့အရေးနာမည်တိုင်းပဲသူတို့တွေတက်ခံတွေပြန်ဆွဲလိုက်ရင်တော့ဒါပြည်သူစုတော်လည်းပဲပြည်သူစုဆွဲပြီးတော့ပါလေလောက်ပါလေမဟုတ်ပါဘူးဆိုတော့ဒီဥစ္စာကတော့ဒီထောင်စုအစိုးရကနေပြီးတော့မှပြီးလေအောင်နောက်ဆုတ်ရင်နောက်ဆုတ်လိုက်ပေါ့နော်အဲ့လိုမျိုးဖြစ်နေတာမဟုတ်ဆရာ
ဟုတ်ကဲ့ကျေးဇူးပါ slime ဖွေကုန်းကျွန်တော်နောက်တူးလည်းရှိပါသေးတယ်ခင်ဗျဟိုရှင်းနေဦးကျော်လင်းပါဦးကျော်လင်းရဲ့သဘောထားလည်းဆွေးနွေးနိုင်ပါခင်ဗျာ
ဟုတ်ကဲ့ကဗျာဒီလိုကဒီတော့အမြော်ရောသူဒေသခံရှိတော့ပဲဒီပြည်စကားပေါ့သူဒေသခံကိုဦးစားပေးတင်ပါတယ်သူတို့ဘာလို့ပုံကိုကိုးပဲတာတားမြောက်ပြီးတော့ပုံကိုတိတ်ပြီးတော့ရခုနစီတော်မင်းချောင်းပုံမျိုးတော့ပဲတိတ်ဖားရောရလို့ရှိရင်ကျွန်တော်တို့ကပါတယ်တော့ဝါရှင်ပင်တိတ်မြောက်ကြတာအော်တိုခရစီခေါ်ပါတယ်အဲ့လိုဘရီဗီဦးစားမင်းလေးရှိခိုးနေလို့ကျွန်တော်တို့ပုံကိုတားကိုးခွေလို့ရှိရင်ကျွန်တော်ဒီမိုကရေစီပြောပြီးတော့အာဏာရှင်ဘက်ကိုကူးပါတယ်ဗျာအဲ့ဒါဒီမိုကရေစီနဲ့အာဏာရှင်ဆိုတာပန်းနဲ့ခေါင်းတွေတက်တဲ့ခေတ်မလောက်တဲ့ဒီမိုကရေစီမဟုတ်တော့ဒီမိုကရေစီဒစ်တာရှစ်ပဲအဲ့ဒါဒီဒီမိုကရေစီအာဏာရှင်တွေဖြစ်သွားတတ်ပါတယ်ဒါပေမဲ့ကျွန်တော်နိုင်ငံရဲ့ဒီမိုကရေစီအသားမကျတဲ့အချိန်မှာဒီမိုကရေစီနီးငယ်သူတို့ဒေသမှာသူတို့အများစုရဲ့ဆန္ဒဝင်ခရဲလိုက်ပါတယ်ဒီလိုမဟုတ်တော့မှအားရှိရဆိုပြီးတော့အားတထုလို့ရတဲ့တိုင်းရင်းတော်ကဒီ majority လို့ခေါ်ရတယ်ဒါကဘာဖလိုဆိုပါကြီးပြောပြီးတော့ကျွန်တော်တို့လည်းအားမအနိုင်ကျင်တာဒီမိုကရေစီတော့တစ်ခုနိုင်ငံတရားမရှိတဲ့လူတွေမသုံးဘူးသုံးမလို့ဆိုတော့တော့မချေပါစင်လည်းပြောဘူးပါအဲ့တော့အတွေ့ကိုဆင်းချင်းချင်းထုံကြရတော့ဆိုလို့ရှိရင်သူတို့ဒီကောင်ဦးစားပေးနေပါတယ်မတော့မအားရှိတယ်ဆိုပြီးတော့ဟာပြောစုခွတော်ကြီးတွေခေါ်ပြီးတော့အဲ့ဒီအနိုင်ကျင်မလို့နံပါတ်ခုဟာမပိုင်ဖြစ်ရရောဗျာဒါတော့ monopolize ခေါ်ပါတယ်ဒီလို monopoly ဟာအနာရှိရဆိုရပါပဲဒါမျိုးဒီမိုကရေစီကမလုပ်တိုင်းအာဏာရှင်တွေဖြစ်စေတဲ့အတွက်ကြောင့်ကျွန်တော်များစွာတောင်းပါပါတယ်ဒီမိုကရေစီအာဏာရှင်ခွဲခြားပြီးညီညွတ်ပြီးတော့ဒီမိုကရေစီအသားမကျသေးတဲ့ပုဂ္ဂိုလ်တွေဟာဒီမိုကရေစီကိုယိုသေးတော့အဖြစ်သူဒီကောင်ကိုဦးစားပေးရမယ့်အချိန်မှာဒီကောင်ကိုဦးစားပေးပါဆိုတဲ့စီစဥ်ပေါ်မြင့်ရဲ့စကားလိုလေကျွန်တော်လည်းသူ့ကိုလည်းထောက်ခံပါတယ်ခင်ဗျာတာပါပဲ
ဟုတ်ကဲ့ကျေးဇူးပါဦးကျော်လင်းဟိကျွန်တော်တို့ဟို Facebook တွေကနေပို့ထားတဲ့စာတချို့ကိုလည်းပဲအလင်းတင်တော့ပေါ်ပြချင်ပါတယ်မခွန်ညူကျေးဇူးပြုပြီးတော့ဖတ်ပြပေးပါဦးခင်ဗျ
ဟုတ်ကဲ့ဟိုမြတ်မြတ်သူဆိုတဲ့အကောင့်ပိုင်ရှင်မှာတရားနာမည်တက်တဲ့ကိစ္စလောက်ကိုပဲလွတ်တော်တဲ့တင်ပြမဲခွဲရလောက်အောင်လွတ်တော်မှာတခြားဥပဒေပြုပြင်ရေးဆိုင်ရာအရေးကြီးတဲ့ဆွေးနွေးစရာတွေမရှိကြတော့ဘူးလားတခြားနိုင်ငံများမှာလည်းယခုကဲ့သို့အမည်တက်ရေးကိစ္စလောက်ကိုလွတ်တော်များတွင်သာမဲခွဲဆုံးဖြတ်မှုပြုလုပ်ကြပါသလားအခုလောက်ရကတိုင်းရင်းသားလူနည်းစုများ၏ဆန္ဒကိုအလေးမထားပဲအင်အားများသူကလူနည်းစုဆန္ဒကိုအလေးထားစရာမလိုကြောင်းအသိပေးပြသလိုက်တဲ့ကဲ့သို့ဖြစ်ပါသည်တဲ့နောက်အကောင့်တစ်ခုကတော့ညညဦးပါတိုင်းရင်းသားတွေကလည်းသိဖို့လိုပါတယ်ကောက်လွတ်တော်မှာကန့်ကွက်သွားတဲ့ပြည်ခိုင်ဖြိုးအမတ်ရဲ့စကားဘာမဟုတ်တဲ့ခန့်ငယ်ငယ်တရားဒစင်ကိုဗိုလ်ချုပ်အောင်ဆန်းအမိပေးတာဗိုလ်ချုပ်ကိုနှစ်ခါတတ်တယ်လို့ဖြစ်နေပါတယ်ဒါလှည့်ကွက်ပါကန့်ကွက်ခြင်းလို့ကန့်ကွက်တဲ့သဘောမဟုတ်ပါဘူး ဘာမဟုတ်တဲ့ခန့်ငငယ်ဒါတစင်ဆိုတော့ကစန္ဒဖော်ထုတ်တဲ့လူတွေကလည်းဘာမဟုတ်တဲ့ခန့်ငငယ်ခန့်ညံ့ညံ့လူတွေဖြစ်မသွားဘူးလားလို့တွေးကြည့်ကြပါကျွန်တော်ကကန့်ကွက်သူတို့ပြောစကားကိုထောက်ပြတာပါအဲ့ဒါကြောင့်အဲ့ဒီစကားတွေကိုတိုင်းရင်းသားညီအကိုတွေပြန်သုံးသပ်စေခြင်းတဲ့သဘောပါရံမဖြစ်ကြပါနဲ့အမျိုးတို့ရေညီအကိုတွေကိုလေးစားလျက်ပါ
โอเคดอกเตอร์ကျွန်တော်တို့ဒီမှာ Facebook ကပါပဲစာကတ်တူတွေနဲ့ဟိုမှတ်ချက်တွေပေးထားတာရှိပါတယ်။တယောက်ကတော့အောင်ချမ်းသာဆိုတဲ့အကောင့်မှာသူကတော့အခုကြည့်ရတော့ဒေတာကန်တန်ရန်သားတွေမချိန်မှန်းသိရဲ့လွတ်တော်အားနဲ့ပြုလုပ်တာဗိုလ်ချုပ်နာမည်ကိုဖျက်တာနဲ့တူပါတယ်။ပြီးလိုက်ပါလားရဲ့နောက်အစ်ဆောင်မဲ့ရန်ကုန်တန်လင်းတရားကိုဗိုလ်ချုပ်တရားလို့ဘသူကကန့်ကွက်မှာလဲ။အထူးဖြင့်ပြည်နယ်တွေမှာပြည်နယ်သားတွေမချိန်တာကိုစိုးတင်းလောက်တာညဉ့်ညဲကိုထိခိုက်ပါတယ်။နောက်တယောက်ကတော့ရဲဝေဖြိုးဘိုးကလေးဆိုရေးပါတယ်သူကတော့ကျွန်တော်ကဘိုးလေးပါပါတယ်ကျွန်တော်ထင်ပါတယ်ဘိုးချုပ်ကတော့ဒါတွေကိုမမြော်လင့်ပါဘူးတဲ့လွတ်တော်ကဘိုးချုပ်ကိုဂုဏ်ပြုတာပါဒါပေမဲ့ဒေသခံတွေရဲ့သဘောထားယူသင့်ပါတယ်ဒါ27ပင်လုံကိုထိခိုက်မလားလို့ဆိုရင်ပါတယ်ဆိုပြီးရေးပါတယ်ဆိုတော့ကျွန်တော်ဥတင်ကိုကိုဦးရဲ့သဘောထားကိုပြန်မေးချင်ပါတယ်ဥတင်ကိုကိုဦးကဒီအစိုးရလဲထောက်ခံနေတဲ့ပုဂ္ဂိုလ်တူလဲဖြစ်နေတော့ကျွန်တော်အခုတချို့ကဒီပေါ်တန်းတိုင်းနဲ့ငင်းငယ်စကိစ္စရတော့ဆွနေနေတဲ့ကာလမျိုးမှာဒီလိုမျိုးလို့ပေါ့ထိလွယ်ကိုင်းတဲ့ကိစ္စမျိုးတွေကမဖြစ်သင့်ဘူးလို့တော့ဟိုစိုးရိမ်တဲ့နေကြားပါတယ်ဒါတွေရောဒီလွတ်တော်တွေကဟိုဝိုင်းပြီးထောက်ခံကြတဲ့လူတွေကမစင်စားမိကြဘူးလားခင်ဗျာ
လွတ်တော်တွေမှာဒီစိုးရိမ်တဲ့လူတွေကဘယ်လိုကြီးကြောတော့ကြလဲဆိုတော့ကိုလွတ်တော် channel ကိုတိကျတဲ့လူတွေကကြည့်ပါတယ်နော်ဒီဥစားနာမည်ကိစ္စယူတော့မဟုတ်ဘူးကျွန်တော်တို့ကအခုပြောတာဖတ်တဲ့ဆက်ရဲဒီတော်စုကိုထူထောင်မယ်လို့ပြောတယ်ဒီစကားတွေကဒါဘုရားပြောခဲ့တဲ့စကားတွေပဲဆိုတဲ့အခါကျတော့ကျွန်တော်တို့ကအမျိုးသားရေးကောင်းဆောင်ဆိုတာနိုင်ငံသားအများရှိတယ်ကအဲဒီအခါကျတော့ဒီအမျိုးသားရေးကောင်းဆောင်ရဲ့ဒီလိုပုံကြီးပြတ်တယ်ဆိုတာဟာဘယ်သူတွေချက်ခဲ့ကြသလဲဆိုတာလေဒါကဟိုအလုံးတိုင်းငါလို့ပြည့်ပြည့်အစ်ပဲအဲဒီအခါကျတော့အခုဒီဥစ္စာဟာလေကျွန်တော်တို့ကဟိုဆက်ရဲကိုသွားချင်တယ်ဆိုရင်ကတ်ကျဲကျတော့နောက်တစ်ခါစစ်တော့ပြောသားရဲ့ဆီမှာပါတယ်ဗျ။အာဗာလဲဆိုတော့လူမျိုးကြီးလို့ပြောတယ်။အဲ့ဒီမှာကျွန်တော်တို့ကအာနာရှင်နဲ့လူမျိုးကြီးကိုခွဲတိုင်လို့ရေးကြည့်တယ်။အဲ့လိုမဟုတ်ရင်လည်းကျွန်တော်တို့ကဒီ2008ဆက်စည်းကိုအခြေခံဥပဒေကိုကျော်ဖို့ဆိုတာမဖြစ်နိုင်ဘူး။လူမျိုးချင်းချင်းမှရန်ဖြစ်နေတာဟုတ်။ဒါလူမျိုးချင်းချင်းရန်ဖြစ်ရမယ့်ကိစ္စမဟုတ်ဘူး။ကျွန်တော်ဖတ်တယ်ဥသွားမယ်ဆိုရင်တိုင်းတိုင်းညီကိုစိတ်ရှိရမယ်ဆိုတဲ့ဟာကအဲ့ဒီမှာအမျိုးသားကောင်းဆောင်တယောက်ဆိုတဲ့ဟာကိုကျွန်တော်တို့ကအတိမတ်ပြုပြီးတော့ထထမှဒီဥစ္စာကပို့ပြီးတော့ဟိုဒီမော့မီးကမနမရီချက်ဖြစ်တယ်ဆိုတော့မိဘရှိရင်တော်တယ်ဒါပြန်ခေါ်လို့အဲ့လိုမဟုတ်ရင်တယောက်နဲ့တယောက်ကြားမှာကြားတဲ့အခါကျရင်ဘာဖြစ်လာမလဲဆိုတော့ကျွန်တော်တို့ကတိတိုင်းကြီးခွတ်ထွက်သွားတတ်တဲ့သဘောရှိတယ်အဲ့ဒီအတွက်ကြောင့်ဒါဟာကျွန်တော်တို့ကစပတ်ပြောတယ်ဖက်ဒရယ်ပြည်အောင်စုကိုတွားချင်လို့ပဲပြည်အောင်စုစိတ်ဓာတ်ကိုထားနေချင်လို့ပြည်အောင်စုမှာကျွန်တော်တို့အမျိုးသားကောင်းဆောင်ရှိပါသေးတယ်ရှိသေးတယ်ဒါကိုဘုံပြုတ်ပြီးတော့သူ့ရဲ့သဘောထားနဲ့အတူတွားရအောင်ဆိုတဲ့လမ်းကြောင်းတစ်ခုကိုအမှန်တော့ဖန်တီးတာဒါတခုကဗိုလ်ချုပ်အစရဲ့နာမည်ဖြစ်တဲ့အတွက်ကြောင့်ဒီဗိုလ်ချုပ်အစကိုလည်းဆိုတာပုံရိပ်ကြီးကြောက်ခဲ့တဲ့အတွက်ကြောင့်နောက်လာတော့သားတွေဟောဗိုလ်ချုပ်ဆိုတဲ့နာမည်ကြားတဲ့အနောက်မှာသူ့ရဲ့စိတ်နဲ့စိတ်ကသူ့ရဲ့လုံဆောင်ချက်ဒါတွေကိုသိစေချင်တဲ့သဘောနဲ့ဒါကိုဆွေးနွေးတာဖြစ်ပါတယ်ဒီနာမည်သိချင်တာဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့ဒီမှာတချို့ဒီ Facebook ကစာဟိုပေးထားတဲ့စာတချို့လည်းထပ်ပြီးပေါ်ပြချင်ပါတယ်တယောက်ကတော့နေလိုက်မှာသူကတော့တရားမြေပြောင်းလဲတာကြောင့်သူချောင်းကဘာမှမဖြစ်ပြင်မဲ့နေမြေကန်ပြည်သူတွေအတွက်ခန်းစားချက်တွေဖြစ်လာခဲ့တာဗါရဲ့လွတ်တော်တွေမှာအုပ်စုဖွဲ့မယ်ခွဲဆုံးဖြတ်တာတဘာမကြပါဘူးတဲ့သူစာအုပ်တော့ကျွန်တော်နည်းနည်းလေးသူချောင်းပြောချင်ပါတယ်သူကတော့နောက်ဆုံးမှာလွတ်တော်ကလုံးချင်တာလေလုံးသေးရှင်းလေရှုပ်လေဖြစ်မယ်လို့မြင်ပါတယ်ပြောင်းလဲမှုလောက်တာတွေလည်းအဆင့်ကျော်သူဖြစ်နေပါတယ်ဆိုပြီးတော့သူကရေးပါတယ်ဟိုနောက်တစ်စာအုပ်ကကြတော့လည်းပဲသူကအလားတူပါပဲဟိုအဲ့လိုပါလေမလိုလားတဲ့သဘောထားတွေကိုဖော်ပြရရင်တော်တော်လေးများပါတယ်နောက်တစ်ယောက်ကတော့သူကအချံဖြစ်တိုက်တွန်းတာပါသူကတော့စန်နီလာဆိုတဲ့ပုဂ္ဂိုလ်ပါသူကဒီမိုကရေစီနိုင်ငံတော်စီချိတဲ့ရမှာမလိုလားတဲ့အနောက်ရှက်တားဆီးမဖြစ်စေချင်ပါဘူးတဲ့ဒီနာမည်ဖြစ်တဲ့နယ်ဟိုနာမည်ဖြစ်တဲ့နယ်ပြောနေနှစ်ခုဆုံးကသူ့ရှုအောင်နဲ့သူတင့်တယ်လို့ကြီးပါပဲနောက်တစ်ခုဖြစ်စေချင်တာကဟိုဘက်ကနိုင်ရအောင်တာဆွဲလန်းကြီးနဲ့တခြားဘက်ကရှာချန်ပြောနေလေပြည်လည်းမှာမဟုတ်ပါဘူးဆိုပြီးတော့လေသူကပြောပါတယ်ဆိုတော့ကျွန်တော်တို့ဒီနေရာမှာဆရာဦးစီဆောင်မျိုးကိုကျွန်တော်ပြန်ပြီးတော့မေးချင်ပါတယ်လွတ်တော်ကတော့ဆော့ဆော့ပြောတော့တာတော့လွတ်တော်ကတော့ဒီဟိုဘုရားဆိုင်ရဲ့ကုန်ပုဂ္ဂိုလ်လည်းပဲသူတို့ဟိုသူအများဒီနိုင်ငံဥစ္စာဥစ္စာဥရပြုသွားခဲ့တဲ့ပုဂ္ဂိုလ်တယောက်ကကုန်ပုဂ္ဂိုလ်ပေါ်ထုတ်ချင်တာလဲတပိုင်းဖြစ်တဲ့အတွက်ဒါကိုဒီလိုလောက်ရတာပါလို့ပြောတယ်ဒီဆုံးဖြတ်ချက်ကတကယ်တကယ်ကျတော့ဒါသူတို့ရွေချက်ကကောင်းတဲ့စုံလို့ပေါ့လေတကယ်တကယ်ရလက်အရာအကောင်းတဲ့စိုးကဘယ်ဟာများရလဲများဆရာအနေနဲ့မြင်မိလဲ
ဟိုရွေချက်ကလည်းကျွန်တော်နားလဲတာလွဲနေတယ်ဗျအပါလွဲနေလဲဆိုတော့မှန်တယ်ရှေ့ကစစ်အာဏာရှင်စနစ်ကလျှောက်လုံးမှာကျွန်တော်တို့အမျိုးသားကောင်းဆောင်ကြီးဗိုလ်ချုပ်အောင်ဆန်းကိုဟိုဥပဒေခါပြုထားတယ်ချထားတယ်အဲစောက်ကြီးထုတ်တယ်ဆိုရင်တော့မှအ အဒါဒီကိုတားမြစ်တယ်အကုန်လုံးပေါ့နော်ဖိတ်ပြင်ထားတယ်အလုံးလုပ်ထားတယ်ဟုတ်ပြီအဲ့ဒီဥစ္စာကိုကျွန်တော်တို့လွတ်လပ်ဖို့လင်းလာတဲ့ခေတ်မှာအဒါဒီကိုအကုန်လုံးပြန်ပြီးတော့ပေါ်ထုတ်ရမယ်ဆိုတာဒါအကုန်လုံးနိုင်ငံသားတိုင်းဒါနားလည်ကြတဲ့ကိစ္စပဲအထူးထူးပြောကြရမလိုဘူးဒါပေမဲ့အဲ့ဒီလိုလုပ်နေတဲ့ကိစ္စမှာကိုတော့တိုင်းသားအရေးကိစ္စနဲ့ဟိုရောထွေးပြီးတော့မှသွားပြီးတော့လုပ်လို့မရဘူးဟုတ်တခါကပြောကိုလည်းပြောသွားတယ်ကိုကျော်ဆိုင်ကဒါဖက်ဒရယ်ပြည်တော်စုနဲ့ပတ်သက်ပြီးတော့မှတကယ်ကိုမျိုးစစ်ချသွားတယ်လုပ်သွားတယ်ဆိုရင်မှန်တာပေါ့တကယ်လို့ဒါကိုကျော်ဆိုင်ကဖက်ဒရယ်ကိစ္စကိုမျိုးစစ်ချသွားတယ်ဆိုရင်ကိုကျော်ကတကယ်လို့မေးလိုက်တယ်ဆိုရင်ဒီလိုကိစ္စကိုသူကပြောမှာပဲဒီလိုကိစ္စကိုမင်းတို့ဗမာတွေမဆုံးဖြတ်နဲ့အဲသက်ဆိုင်ရာပြည်နယ်သားတွေဘာတွေကဆုံးဖြတ်ဖို့ဆိုပြီးတော့မှပဲသူကပြောမှာပဲဟိုပြောမယ်ဆိုရင်ကျွန်တော်တို့ဒီ NLD ခေါင်းဆောင်တွေရဲ့ဒီဥတီချက်ကပေါ့နော်အထူးတွေကဒီရုပ်ဆောင်နဲ့ပတ်သက်ပြီးစဉ်းစားတာလွဲနေလို့ထင်တယ်။ဖြစ်တော်တယ်မှာရှင်းနေတာကိုနားထောင်ကြည့်ပါဦးဆိုပြီးတော့မှကျွန်တော်တို့ကထွက်တော်အမတ်ကပြောသွားတယ်။ကျွန်တော်တို့အပြည့်ဝနားထောင်ပါတယ်ကျွန်တော်ဒီမှာပြောချင်တယ်။အဲ့မှာပြောတဲ့သူတွေကအလွဲအမားတွေအများကြီးပဲ။အဲ့မှာဘာလဲဆိုတော့တိုင်းသားတွေရဲ့အဖန်သူတက်ဆိုင်ရာပြည်နယ်ရဲ့လူတွေရဲ့အဖန်ကိုနားထောင်ပါလို့ပြောတဲ့စကားတွေကိုအမျိုးသားပြစ်စာပေါက်တွေလို့ဘုံကျောင်းအောင်ဆောင်ဖို့ပဲသဘောမချသလိုလိုအဲ့လိုမျိုးပြောတဲ့အမတ်တွေကအများကြီးပဲ NLD အမတ်တွေတော်တော်လေးကဘာဘလို့ခေါ်လဲဟိုအချက်တရားဆိုဘလို့ရှိတဲ့အမတ်တွေလည်းကျွန်တော်မပြောတတ်ဘူးအဲ့လိုမျိုးတွေဖြစ်နေတယ်ဆိုတော့ဒါကြီးကမလို့ကောင်းတဲ့ကိစ္စတွေဒါကဖက်ဒရယ်ပြည်တော်စုတိုင်းသားစီလုံးညီညီကိုနားမလည်တဲ့ကိစ္စအဲ့နောက်ဆုံးတစ်ခုပြောမယ်ဆိုရင်ဒီတရားဆောက်တဲ့ကိစ္စဆိုတာကဒီဘတ်ဂျက်တွေဆိုတာအကုန်လုံးကတိုင်းသားပြည်သူတွေအကုန်လုံးပေါင်းစည်းပြီးတော့မှနေထိုင်တဲ့နိုင်ငံမှာအလုံးနဲ့ဆိုင်တဲ့ဘတ်ဂျက်အဲ့တော့ဒီကားသွားဖောက်ပေးလို့ဒီဗမာအစိုးရဒုမုံပြောင်စုအစိုးရကိုတိုင်းသားတွေကပဲကျေးဇူးတင်ရမလို့လို့အဲဒီလိုမျိုးပြောဆိုနေတဲ့ဟာတွေကိုလည်းကျွန်တော်တို့တော်တယ်မှာတွေ့ရတယ်။ဒါတွေကိုလို့မှားတယ်။ဒါတွေကဒီမျိုးဤဝါဒအစွဲအလန်းတွေကိုကိုယ်တော်ကလို့ energy ဖြစ်စေဘူးဖြစ်စေသူတို့ဖာသာသူတို့သိနေလို့အဲ့လိုပြောတယ်လို့ပဲကျွန်တော်နားလည်ပါတယ်
။ဟုတ်ကဲ့ဆရာကျေးဇူးပါ။ကျွန်တော်နောက်ထပ်ဒီဟို Facebook ကမှတ်ချက်တချို့ကိုလည်းပေါ်ပြချင်ပါတယ်။မက်ခွန်ညိုကျေးဇူးပြုပြီးဖတ်ပါဦးမယ်။
ပထမအကောင်ပါရှင်ကကျူးကျူးပါတဲ့ဥစောမောင်တို့ဥတန်းရွှေဥသိမ့်စိန်နာမည်တက်လို့ကန့်ကွက်တယ်ဆိုတော်သေးအခုတော့လူကြားလို့မကောင်းဘူးအကဲဆက်လွန်အာကြီးတယ်တဲ့ရွှေကဘာဆိုတဲ့အကောင်ပါရှင်ကတော့ဘာပဲဖြစ်ဖြစ်ယနေ့ခေတ်မြန်မာနိုင်ငံသားတွေကောင်းကောင်းနေနိုင်တာကောင်းကောင်းသေနိုင်တာဗိုလ်ချုပ်ကျေးဇူးကြောင့်ပါကန့်ကွက်နေသူများသတိချက်မိဖို့ကယခုထိကန့်ကွက်နေရအောင်ဗိုလ်ချုပ်ကဲ့သို့တိုင်းပြည်အတွက်အနစ်နာခံနိုင်လို့လားတခြားအမည်ပေးခဲ့သည်ဆိုရင်ကျွန်ုပ်ဘာမှမပြောလိုပါထို့ကြောင့်ကန့်ကွက်နေသူများကိုကျွန်ုပ်ပြန်ကန့်ကွက်လိုပါသည်၎င်းတန်လွင်တက္တာကိုဒေတာတစ်ခုတည်းဤအမည်ပေးတာထက်တိုင်းပြည်ပြည်သည့်ကဘာကတည်တဲ့ဗိုလ်ချုပ်အောင်ဆန်းအမည်ကိုပဲပေးတင်ပါကြောင်းလို့ရေးထားပါတယ်အရှိတာကရကျေးရွာကြောက်စဲမြို့နယ်မန္တလေးတိုင်းဒေတာကြီးလို့ဖော်ပြထားပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီဟိုပေးစာတစ်စောင်လေးပို့ထားတာရှိပါသေးတယ်ဦးထွန်းမြင့်ဆိုတဲ့အကောင့်ကလည်းပို့ထားတာပါကိုညံဝင်းအောင်ဖတ်ပြပေးပါဦးခင်ဗ
ျဗိုလ်ချုပ်အောင်ဆန်းဟာကျွန်တော်တို့ရဲ့မိဘများနဲ့ခေတ်ပြိုင်နိုင်ငံခေါင်းဆောင်ပါမိဘများရဲ့ပြောကြားချက်နဲ့စာရီတဲ့ဖတ်ရှုလေ့လာချက်အရာတူနိုင်မမီအမျိုးသားခေါင်းဆောင်ဆိုတာထင်ရှားပါတယ်ဒါပေမဲ့တရားတစင်းနာမည်ပေးဖို့အတွက်ခေါင်းဆောင်ကြီးကကြားမညက်သင့်ပါဘူးဆောက်လုပ်ရေးဝန်ကြီးဌာနမှာလှုပ်ထုံးလုံနည်းတွေရှိပါတယ်အရင်တော့ကတရားနာမည်ကိုတမိုင်းမှာထင်ရှားခဲ့တဲ့သူရဲကောင်းကြီးရဲ့နာမည်ပေးခဲ့ပါတယ်နောက်ပိုင်းမှာမြင့်တဲ့ဒေသကိုအစွဲပြုပြီးနာမည်ပေးခဲ့တယ်ဥမာချင်းတွင်တရားမုံရွာနိုင်ငံတော်အကြီးအကဲလည်းရှိတယ်ဒေသအစိုးရအဖွဲ့လည်းရှိတယ်ဆောက်လုပ်ရေးဝန်ကြီးဌာနလည်းရှိပါရဲ့နဲ့အခြေတည်မဖြစ်တဲ့ကြောင့်အကြံပြုပါတယ်။နောက်ဆုံးနည်းကတော့ autocratic style သုံးရမယ်လို့ထင်မိပါတယ်။ဒါမှမဟုတ်ရင်တော့ရှစ်တက်ဖို့ခက်ခဲမယ်လို့သုံးသပ်မိပါကြောင်းဆွေးနွေးအကြံပြုတင်ပြအပ်ပါသည်တဲ့ကျော်ရှင်းဆိုတဲ့နာမည်နဲ့ရေးထားတာပါ
။ဟုတ်ကဲ့ကျေးဇူးပါ။ဒါဥကျော်ရှင်းပေးဖို့ထားတဲ့စာပါခင်ဗျာ။ကျွန်တော်ဒီအခုအစီအစဉ်လည်းမကြာခင်မှာကျွန်တော်အဆုံးသတ်တော့မယ်ဆိုတော့ကျွန်တော်အဆုံးသတ်ခင်မှာဦးစီစုအောင်မျိုးဟိုတကူမေးချင်တာကတော့အခုကလွတ်တော်မှာလည်းဟိုဆွေးနွေးဆုံးဖြတ်တဲ့စင်တီရောက်နေပါပြီ။ဒါပေမဲ့လည်းဟိုကန့်ကွက်တဲ့လူတွေကလည်းကန့်ကွက်နေကြအောင်ဆိုတော့တကယ်လို့ရှင်းလဲလျှောက်တာပြားလဲဆွဲတာပေါ့လေ။ဒီပြဿနာကိုပြေလည်ဖို့ဆိုလို့အဖြေတစ်ခုရနိုင်ဖို့ဆိုရင်လုံနိုင်တဲ့နည်းလမ်းဘာတွေများကြံအောင်လဲကြာ
။အဲကျွန်တော်နားလည်တာကတော့အခုချိန်ထိပြည်ပြည့်ကြကြပေါ့နော်။ဆောက်လို့ရပြီခဏနေပြီးတော့မှဒီနာမည်ပေးလိုက်ပါဆိုပြီးတော့မှသူတို့မဆုံးဖြတ်သေးပါဘူး။အဲ့တော့ဒီလိုအခြေအနေမျိုးမှာဟိုဖြစ်ပေါ်လာတဲ့အခြေအနေတွေဘာလို့ဒီပါးတယ်ဆိုလဲပြင်ရမှာပဲအမှန်တဆိုရင်တော့လဲဆက်လို့ပေါ့လေအဲ့တော့ဒီလိုအခြေအနေမျိုးမှာပြန်ဆုံးဖြတ်ဖို့အခွင့်အရေးရှိပါတယ်ဘာလို့ဒီဒါတိုက်တွန်းတဲ့အဆိုပဲဒီတိုက်တွန်းတဲ့အဆိုကိုကိုလာတော့ပြောသလိုပြောင်စုအစိုးရကနေပြီးတော့မှဒါကဖြစ်ပြီးမဖြစ်ပြီးပြောင်စုအစိုးရဆိုရင်အကြီးအကဲကပြောမယ်ဆိုရင်ဒေါက်တာစုကြည်ပါပဲသူကိုယ်တိုင်စဉ်းစားဆုံးဖြတ်ပြီးတော့မှဟိုအကောင့်ဆုံးဖြစ်အောင်လုပ်နိုင်ရင်တော့ဒီသူကိုယ်တိုင်အကောင့်ထဲပေါ်နေတဲ့ဉာဏ်ရည်တွေတိုင်းသားစီးလုံးမျိုးရည်တွေတိုင်းသားဓာတ်မှုမြင့်ရည်တွေဆက်ရပြောင်စုရည်ဒ ီဆောက်ရေးတွေအတွက်ကိုအထောက်အကူဖြစ်မယ်လို့တော့ကျွန်တော်ထင်ပါတယ
်။ဟုတ်ကဲ့ကျွန်တော်အခုအစီအစဉ်သုံးသပ်ဖို့တမင်းနဲ့လောက်ကျန်ပါသေးတယ်။ဦးတင်ကိုကိုဦးရဲ့သဘောထားကိုလည်းကြားချင်ပါသေးတယ်။ဆိုတော့ဦးတင်ကိုကိုဦးရဲ့အခုဒီစုံနဲ့ပတ်သက်လို့ပေါ့လေအခုဒီသူ့လူတော်မှာတော့ဆုံးဖြတ်ပြီးသွားပြီ။ဒါနဲ့ပတ်သက်လို့ပြန်သုံးသပ်ဖို့လို့စဉ်းစားဖို့လို့ရောစဉ်းစားချက်တွေရှိပြီလားခင်ဗျ။ခဏ
ကအစိုးရအဖွဲ့ကအရင်ကတည်းကဆုံးဖြတ်ပြီးတော့မှနာမည်ပြီးနေဆိုပြီးတော့စတာစပြီးတော့မှမကြည့်နဲ့ကြောင်းနေရထွက်လာတာဒါကပထမဆုံးဆုံးဖြတ်ထားတာကိုပြောတာနောက်တစ်ခုကတော့အခုလွတ်တော်မှာအစိုးပြီးသွားပြီပေါ့လေဒီနေ့မှကျွန်တော်တခုလေးပြောချင်တာကဘာလဲဆိုတော့အာဒီပါဆန်တိုင်းသားတွေကမကြည့်နဲ့ပါဘူးဆိုရဲဟာနောက်တစ်ခုကဒီဥစ္စာကိုတိုင်းသား issue အဖြစ်နဲ့ဆွဲတင်သွားတဲ့ဟာကဒါဆိုရင်ဘယ်သူတွေကမကြည့်နဲ့တာလဲချောင်းစုံကလားချောင်းစုံကသူတွေအခုကျွန်တော်တို့ COE တွေဆင်းနေတဲ့နေရာမှာဘာအခက်အခဲရှိလဲအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ချောင်းဆောင်မှာဘယ်မှာမှမဲဆန္ဒရှိနေရမီးတာတော့မရှိဘူးအဲ့တော့ကျွန်တော်တို့ကတိုင်းရင်းသားဆိုရင်တိုင်းရင်းသားကိုဘယ်လောက်ကူစားပြုလဲဆိုတဲ့ဟာလေအာကျွန်တော်တို့ပြန်သုံးသပ်ဖို့လိုတယ်လို့ကျွန်တော်ဒီလိုလည်းမြင်ပါတယ်ခင်ဗျဟု
တ်ကဲ့ကျေးဇူးပါခင်ဗျဒီနေရာ
လည်းကျွန်တော်တို့ကိုယ်တိုင်လည်းမူတည်နေတဲ့မှာနေတဲ့ပုံစံလေးဒီပါ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်ပါဝင်ဦးတင်ကိုကိုဦးကြီးကျွန်တော်အချိန်နဲ့တလောက်ရပြရတဲ့အတွက်အဆုံးသတ်ခွင့်ပြုပါခင်ဗျာကျေးဇူးထူးတင်ပါတယ်ပါဝင်ဆွေးနွေးပေးတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်ကိုကိုဦးစင်းစားဆရာဦးစီသူအောင်မြင့်နဲ့အတူတခြားပါဝင်ဆွေးနွေးတဲ့ပုဂ္ဂိုလ်အားလုံးထူးကျေးဇူးတင်ပါတယ်ခင်ဗျာ